ယူကရိန်းနိုင်ငံကစွန့်ရလုပ်ငန်းတွေကိုပြတ်မှတ်ထားပြီးရုရှားကမစ္စိုင်းဒုံးတွေနဲ့အကြီးကျယ်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲအင်းနီးချင်းပိုလန်နိုင်ငံကိုလည်းထိမှန်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ American Pentagon စစ်ဌာနချုပ်ကတော့ဒီသတင်းနဲ့ပတ်သက်ပြီးစစ်ဆင်နေပါတယ်လို့ပြောပါတယ်။
We're looking into these reports, and when we have more to provide, we'll be sure to do so.
တရင်တွေထွက်ပေါ်နေတဲ့အပေါ်မှာလေလာဆန်းစစ်နေပြီးတော့ထပ်မံသိရတာနဲ့အသိပေးသွားမှာဖြစ်ပါတယ်လို့အင်ကန်နဲ့ပန်တဂန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပက်ရိုက်ဒါကတရင်တောက်တွေကိုပြောရမှာ American ဥဆောင်တဲ့မြောက် Atlantic စာချုပ်ဖွဲ့ဝင်ပိုလန်နိုင်ငံကိုရုရှားရဲ့ missile ဒုံးထိမှန်တဲ့တရင်ကြောင့်ပိုလန်အစိုးရလည်းအရေးပေါ်အစီအစဉ်ခေါ်ယူခဲ့တာပါအင်ကန်နဲ့မှာပဲယူကရိန်းနိုင်ငံခီးမြို့တော်ပါဝင်ဒေသ10ခုကိုပြစ်မှတ်ထားပြီးရုရှားကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ယူကရိန်းအရှေ့ဘက်ကနေနောက်ဘက်ဒေသတလွန်လေကြောင်းတိုက်ခိုက်တာကြောင့်ဒါဘီဆဲအုံနေနဲ့တခြားအခြေခံဆောက်အုံတွေပြန်ကိဖ်ကလူနေအဆောက်အဦတွေပါထိမှန်ပြီးတော့တဦးတေဆုံးရပါတယ်။နိုင်ငံတလွန်မှာလည်းအချက်ပေးလေကြောင်းအချက်ပေးတန်တွေစုညံနေပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ G20 စီးပွားရေးအင်အားကြီးထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေအစည်းအဝေးချင်းပါနေချိန်မှာအခုလိုယူကရိန်းမှာရုရှားကလေကြောင်းတိုက်ခိုက်မှုအတွက်American သမ္မတအင်ဂျီအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကကြေညာချက်ထုတ်ပြန်ပြီးရှုတ်ချလိုက်တယ်လို့ American က Ukraine နဲ့တူရပ်တည်သွားမှာဖြစ်ကြောင်းပြောပါတယ်